လွတ်တော်ဥဒဝန်တော်ပို့ထားတယ်ပဲကျွန်တော်သိပါတယ်လွတ်တော်ကဘယ်နေ့မှစဉ်းစားမယ်ဘာဆက်လို့မဆိုတော့ကျွန်တော်လည်းမသိသေးပါဘူးခင
်ဟုတ်ကဲ့အခုအငယ်ပြောင်းလာတဲ့အခါမှာဒီပြန်ကြားရေးဝန်ကြီးအပြောင်းလဲဖြစ်တဲ့ကိစ္စနဲ့ရောအငယ်ဟိုဘလို့များရှိပါလဲအငယ
်ဒီအဲ့တော့ဗျာကျွန်တော်တို့ကဒီသမ္မတအကြီးရဲ့သူ့ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တတိယအဆင့်ကိုကျွန်တော်တို့ဝင်လာတဲ့အခါမှာလက်ကျန်တန်းကာလအတွင်းမှာကျွန်တော်တို့တိတာထင်ရှားတဲ့ရလဒ်တွေလုပ်ဖို့အတွက်ပို့ပြီးတော့မှအားတော်ခွန်ဆိုင်လုပ်ဖို့လိုပါတယ်ရလကောင်တွေဖော်ထုတ်နိုင်မှုလည်းကျွန်တော်တို့လိုပါတယ်အဲ့လိုအခြေအနေမျိုးမှာပြည်ထောင်စုဝန်ကြီးဦးအောင်ကြည်နဲ့ဒေါက်တာဖိသက်ခင်တို့ကသူတို့အနေနဲ့အဲ့လိုတာဝန်တွေကိုရလကောင်တွေဖော်ဆောင်နိုင်မှုအတွက်လုပ်ငန်းဆောင်ရွက်နေတဲ့နေရာကာတချက်တွေရှိနိုင်တယ်လို့သူတို့ယူဆတဲ့အတွက်ကြောင့်မလို့သူတို့ရဲ့စန္ဒအရတင်ပြလာတဲ့အတွက်ကြောင့်မို့သမ္မတကြီးကသူတို့ကိုအနားယူခွင့်ပြုလိုက်တာပါအဲ့တော့သမ္မတကြီးဒီနေ့ကတော့သူတို့နှစ်ယောက်ကကြံခဲ့တဲ့ပြီးခဲ့တဲ့ကာလအတွင်းမှာနိုင်ငံနဲ့လူမျိုးတွေတဲ့နိုင်ငံကျိုးပန်းဆောင်ရွက်ခဲ့တယ်ဆိုတော့လည်းအတိအမှန်ပြပါတယ်တစ်ဖက်ကလည်းဒီတတိယဆင့်ကာလအတွင်းမှာရလကောင်တွေရလနိုင်မှုတွေလိုအပ်တဲ့တောင်းလဲမှုတချို့လိုရမယ်ဆိုတော့လည်းသူလက်ခံပါတယ်ဒါမှမဟုတ်ဒီနှစ်ချက်ကြောင့်ကျွန်တော်တို့သူတို့နှစ်ယောက်ရဲ့ဒီတာဝန်ကအနာယူခွင့်တင်ပြချက်ကိုကျွန်တော်လက်ခံမတမလာကြီးအပြောင်းလဲလုပ်တာဖြစ်ပါတယ
်ဟုတ်ကဲ့အငယ်အဲ့တော့အခုဒီပြန်ကြားရေးဝန်ကြီးကိုပေါ့နော်အငယ်ဦးရဲ့ထုတ်ကိုနဲ့ဒေါက်တာတက်အောင်နဲ့ကိုလည်းဟိုစာဒီတမလာကြီးကနေပြီးတော့မှအဝင်ကြီးတွေဖြစ်နေအစိုးတင်သွင်းတာရှိပါတယ်အဲ့ဒီအပေါ်မှာရောအန်ကယ်ဦးရထွက်ကဒီကိုရိုင်းနံပါတ်တင်သွင်းခြင်းခံရတဲ့ခါကျတော့အဲ့ဒီအပေါ်မှာအန်ကယ်သဘောထားဘယ်လိုရှိပါလဲရှင
်ကျွန်တော်ကိုရုံရုံကြီးကြီးတာဝန်ပေးအပ်ဖို့အတွက်အစိုးတင်သွင်းခြင်းခံရတဲ့အတွက်ကိုကျွန်တော်ဂုဏ်ယူပါတယ်အကြံအစည်လွှတ်တော်ရဲ့အဆုံးဖြတ်ကိုကျွန်တော်ဆောင်ဆိုင်နေတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့အန်ကယ်ပြန်ကြားရေးဝင်ကြီးအဖြစ်နဲ့အန်ကယ်ကိုတရားဝင်ခန့်ခံလိုက်ရတဲ့ခါဆိုလို့ရှိရင်တော့အခုလက်ရှိမီဒီယာတွေနဲ့မီဒီယာနဲ့ပတ်သက်ပြီးတော့ပေါ့နော်အန်ကယ်ပြန်ကြားရေးဝင်ကြီးတယောက်အနေနဲ့ဘာတွေများဆက်ပြီးတော့မှလှုပ်ဆောင်သွားဖို့အန်ကယ်ဆိုစီစဉ်နေရရှိပါလဲရှင
်အခုဒါတော့ကျွန်တော်တို့အခုချိန်မှာတော့ကျွန်တော်မပြောကြည့်ရင်သေးပါဘူးပြောတော့ကျွန်တော်ကဟိုဝစီဘုတ်အခြေခံဥပဒေတရားဝင်ကျွန်တော်ခန့်အရှင်းခံရမှာမဟုတ်သေးတဲ့ကြောင့်မလို့ကျွန်တော်ဘာမှထုတ်ဖို့မပြောနိုင်သေးပါဘူး
ဟုတ်ကဲ့အင်ကယ်အင်ကယ်အခုဒုတိယဝန်ကြီးတယောက်အနေနဲ့ရောနောက်ဒီသမ္မတရဲ့ပြောခွင့်ရအနေနဲ့ရောအင်ကယ်အခုလက်ရှိဟိုဟာတာဝန်ထမ်းဆောင်နေရဆိုတော့ပြန်ကြားရေးဝန်ကြီးဖြစ်သွားရင်ရောဒီသမ္မတပြောခွင့်ရရဲ့တာဝန်အင်ကယ်ဆက်ပြီးတော့ထမ်းဆောင်မှုရှိပါလားရှင
်ဒါတော့သမ္မတကြီးရဲ့ဆုံးဖြတ်ပေါ်မူတည်ပါတယ်ခင်ဗျာ
ကျေးဇူးအများကြီးတင်ပါတယ်နော်အင်ကယ်ဦးရထွတ်ဟော